မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေလည်းစစ်ဘေးတန်းရှောင်နေရဆဲဖြစ်ပါတယ်။ဒီနေ့မှာတော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုပိုများတယ်လို့ဒေသခံတွေနဲ့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ဒေသတွင်စီးရဲတင်းမာမှုအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲနှဲချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်စပ်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့မှာတိုက်ပွဲနှဲနှဲကွာကွာတိုက်ပွဲမှုတွေတော့ရှိတယ်။ပုံမှန်စစ်ကားတွေကတော့လက်နက်ကြီးတွေနဲ့တနေကုန်သာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအစပ်နော်အဲ့ဒီဘက်မှာလည်းပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းလက်နက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းသွန်းကပြောပါတယ်
။ဒီလိုရေပေါ်ပါးကုန်းရှောက်ပြီးမှတော့လီနေတော့တော့တာမီးစင်ဦးပေါ်ပါးရိုးဤနေရာတွေကနေပြီးတော့သူတို့လက်နက်ကြီးနဲ့ပေါ်ပလို့ဘောနေတင်းတာမသိဘူးလေကျွန်တော်လည်းလက်နက်ကြီးတွေကြီးကြီးပြနေတယ်ဆိုတော့ကြောက်ကြောက်တာပေါ့ဒီဘက်ကရောတဲ့လေဟိုတဖက်ကရောဒီမှာနောက်ပြီးတော့မြောက်ဦးဤလိုကိုရှင်းစတဲ့နေမှာပြုခုနေရသူတွေကလေ
စင်ဦးကျေးရွာထက်ဘက်ကိုတမတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့လဲမြောက်ဦးမျိုးနဲ့စစ်ဆောင်စခန်းလူကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ
်အမြောက်ကတော့10မိနစ်တကြီး15မိနစ်တကြီးဘယ်လိုမျိုးပြစ်နေတာရှိပါတယ်မြောက်ဦးရဲ့အစ်စ်ဖက်ကကြားရတယ်ဗျဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တော့တယ်အဲ့ဒီမှာဒုက္ခတွေနဲ့တွေ့တယ်ကိုကြီးကစေးရဲ့လုံနေတဲ့သူတွေနဲ့တွေ့တယ်အဲ့ဒီအချိန်မှာပဲလမ်းကျနေရတာသင်အိုးနေမြောက်အကြာပေါ်ဆက်ပြီးဖြစ်နိုင်များပါ
မနေ့ကလည်းရတိတ်တော်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေစွတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကပြောပါတယ
်တိုက်ပွဲဖြစ်တာကဟိုမနေ့ကစင်နာရီခွေးလောက်ကဟိုဖြစ်တာ35မိနစ်ကစပြီးဟိုလျင်နဲ့လာဖြစ်တာလျင်ရင်ကစကြီးနဲ့လာဖြစ်တာဟိုရွာဆက်ကလူထင်းတဲ့နေရာမှာတော့ဆက်ပြေးရတာပေါ့တော့ဒါပြေးသူရဲ့ကြောက်ပုံရဲ့နောက်ပြီးခရုချောင်းကဆက်ပြေးရတာပေါ့ကောင်းဆူဆူပေါ်ပေါ်ရင်ဟိုတခေါင်းကြော်တော့ရှိမယ
်စစ်ဆောင်ခူးချောင်းရွာသားတွေဟာဈေးခေါင်းရွာမှာတင်းဆောင်နေရတယ်လို့အခုချိန်ထိအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်မနေ့ကရတိတ်တောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်းမှုဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်တို့ရေစုတောင်းဘက်မှာဖြစ်ခဲ့တာတော့ရှိတယ်ရေစုတောင်းဘက်မှာနေပြင်းပိုင်းမှာဖြစ်တာတာမန်ထိတွေ့မှုပါပဲနောက်တစ်ချောင်းနဲ့မနေ့ကျွန်တော်နှစ်နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်။ဟိုကြောက်တော့လည်းမြောက်ဦးကြမှာဒေးမွေးကောင်းသွား။အပြောင်းလဲလာမှပြီးပါပဲ။လမ်းလုံးကြောင့်ရေဖွင့်တဲ့ကျွန်တော် A150 လောက်လည်းဖြစ်တယ်။ဒါတို့ကကတော့ကျွန်တော်တို့နောက်နေ့လက်နက်နဲ့ဖက်ချက်ပြေးပြီးလည်းရပါလေ
။မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။မြောက်ဦးမြို့အဲ့ဒီလင်းမွေတောင်မှာဟိုအခြေပြုထားတဲ့ဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်းကိုနော်ကျွန်တော်တို့ဒီအခိုင်အမာတို့ရဲ့ဒီကမန်ဒိုစစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်ဒီမနေ့6နာရီလောက်မှာတော့ဒါအပြစ်အဆင်မင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်လည်ဆက်ဖော်နိုင်ခဲ့တယ်အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ဖက်ကတော့ထိခိုက်ကြဆုံးမှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျကိုယ်ကျွန်တော်တို့ဖက်ကတော့ဒါထိခိုက်ကြဆုံးမှုအနည်းဆုံးနဲ့နေပြီးတော့နော်ကြီးအောင်ဆုံးတိုက်ခိုက်နိုင်ခဲ့တယ်လို့ပြောလို့ရတယ်
နဖက်ထိခိုက်ကြဆုံးမှုအရေအတွက်ကိုတော့တပ်မတော်ဘက်ကနေထုတ်ပြောခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီနဲ့မတ်လ2လအတွင်းအေအေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့ပါတယ်ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကျေးရွာသား2000ကျော်ဒုက္ခသည်ဖြစ်စစ်ဘေးတန်းချောင်နေရသလိုဒေသတွင်လူခွေးချိုးဖောက်ခံရမှုတွေဖမ်းဆီးရိုက်နှက်ခံရမှုတိုက်ပွဲတွင်ထိခိုက်ဒိတ်ဆုံးတန်ရာရရှိမှုတွေကလည်းတစ်နေ့တစ်ခြားမြင့်သက်လာနေတယ်လို့ဒေသတွင်းလူမှုဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ